အမေရိကန်လူမျိုးတွေနဲ့တခြားနိုင်ငံသားတွေမြန်မာယဉ်ကျေးမှုနဲ့မြန်မာနိုင်ငံအကြောင်းပုံမူသိရှိစေရေးအတွက်ရည်ရွယ်ပြီးအာရှຫນွယ်ဘွားအမေရိကန်လူမျိုးတွေရဲ့ယဉ်ကျေးမှုအခမ်းအနားမှာမြန်မာတွေလည်းပထမဆုံးအကြိမ်ဖြစ်ပါဝင်ဆင်နွှဲခဲ့ပါတယ်ဒီအကြောင်းကို Virginia ပြည်နယ်မြို့တော် Richmond မှာမေလ19ရက်စနေနေ့ကကျင်းပတဲ့အခမ်းအနားမှာကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ
်။နစ်စင်မေလဟာအမေရိကန်ပြည်ထောင်စုမှာရှိနေကြတဲ့အာရှပစိဖိတ်ကျွန်းနိုင်ငံသားတွေအတွက်တည်ကြားသတ်မှတ်ပေးထားတဲ့လဖြစ်တာနဲ့အညီ Virginia ပြည်နယ်ရဲ့မြို့တော် Richmond နဲ့အနီးဝန်းကျင်မှာရှိတဲ့အာရှຫນွယ်ဘွားတွေစုပြီးအာရှပစိဖိတ်နိုင်ငံများရဲ့ယဉ်ကျေးမှုပွဲတော်ကိုကျင်းပခဲ့ကြပါတယ်။၂၁ကြိမ်မြောက်ကျင်းပတဲ့ဒီနေ့မှာတော့ Richmond ဒေသမှာရှိနေတဲ့မြန်မာမိသားစုတွေစုပြီးဒီအာရှယဉ်ကျေးမှုပွဲတော်မှာပထမဆုံးအကြိမ်ဖြစ်ပါဝင်ဆင်နွှဲခဲ့ကြပါတယ်။တခြားအာရှပစိဖိတ်နိုင်ငံတွေနေတူမြန်မာတွေကလည်းယဉ်ကျေးမှုနဲ့ဆိုင်တဲ့ပစ္စည်းတွေကိုပြသတာ၊ဥနိုခောက်ဆွဲနဲ့လက်ဖက်စတဲ့မြန်မာအစားအစာတွေကိုချက်ပြုတ်ရောင်းချကြတာတွေအပြင်မြန်မာနဲ့တိုင်းရင်းသားရိုးရာအကတွေကိုလည်းကပြဖျော်ဖြေခဲ့ကြပါတယ်။ဒီရင်ကျေးမှုပွဲတော်မှာမြန်မာနိုင်ငံအနေနဲ့ပထမဆုံးအကြိမ်စတင်ပါဝင်နိုင်ရေးအတွက်ဥဆောင်ကြိုးပမ်းခဲ့သူကတော့ဒေါက်တာခင်ကျော်ကျော်သိန်းဖြစ်ပါတယ်။သူကဒီပွဲမှာပါနိုင်အောင်ကြိုးစားလှုပ်ဆောင်ခဲ့ရပုံနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်။ဒီတစ်ခါတော့ဟိုမြန်မာတိုင်းပြည်ပထမဆုံးပါရတယ်နော်။ဟိုနိုင်ငံမပါဘူးဆိုတော့စိတ်ထဲမှာမကောင်းဘူးပေါ့လေ။ဒီနှစ်တော့ရအောင်လုပ်မယ်ဆိုပြီးတော့အဲ့လိုပဲအသည့်တွေနဲ့ဟိုမင်းဒီမင်းနဲ့ဒီဝေးဒီ association နဲ့ကိုရအောင်နေအောင်လို့
နောက်ကရလိုင်းနာပြည်နယ်ကနေလာပြီးဒီပွဲမှာကရင်တိုင်းသားအကနဲ့ပါဝင်ကူညီဖျော်ဖြေပေးခဲ့တဲ့အဖွဲ့ကောင်းဆောင်ကိုကျော်မင်းဦးကလည်းမြန်မာနိုင်ငံကတိုင်းရင်းသားဒလိထုံးတမ်းတွေကိုပြသခြင်းနဲ့အတွေ့ရောက်လာခြင်းဖြစ်ကြောင်းရှင်းပြပါတယ်
။နိုင်ငံတကာရဲ့ဒလိကိုရိုးရာတွေပြတဲ့ပွဲဆိုတော့ကိုယ့်မြန်မာပြည်ရဲ့ကျေးလက်ရိုးရာတွေကိုပြတဲ့ဟာနောက်ပြီးကရင်တိုင်းသားတွေလည်းသူတို့ရဲ့ဒလိထုံးတမ်းဘယ်လိုပြောမလဲသူတို့ရဲ့ရိုးရာရည်ကြီးမှုတွေပြသခြင်းလို့အဲ့တော့လာပြီးတော့တော်ပြီတော့
မြန်မာအဖွဲ့အနေနဲ့မင်းသမီးအကနှမျိုးကရင်ရိုးရာကျေးလက်သကောအကနဲ့ခစ်ပေါ်တေးတချင်းတပုတ်ဖြစ်တဲ့အစိုးရမနောရဲ့တနခါးလေးနဲ့မောင်းချစ်သူတချင်းနဲ့မြောက်ကာရိုလိုင်းနာပြည်နယ်ကကရင်လပြူပြူတွေကလည်းကပြဖျော်ဖြေခဲ့ကြပါတယ်။ဒီအာရှပစိဖိတ်ယဉ်ကျေးမှုပွဲတော်မှာနိုင်ငံအလိုက်သူတို့ရဲ့သက်ဆိုင်ရာရိုးရာပစ္စည်းတွေကိုပြသထားကြသလိုအစားအသောက်တွေကိုလည်းခမအတွင်းမှာပဲချက်ချင်းချက်ပြုတ်ရောင်းချကြပါတယ်။မြန်မာနိုင်ငံအတွက်ပြသထားတဲ့ခမအရှိမရုပ်သေးအကကိုပါတပါတယ်ကပြဖြောပြေးပေးနေတာကြောင့်လူအများရဲ့စိတ်ဝင်စားမှုလည်းရရှိခဲ့ပါတယ်။ဆင်မြင့်ပေါ်မှာတော့ပါဝင်ကြတဲ့နိုင်ငံအသီးသီးကသူတို့တန်ရာအကနဲ့တခြားဖြောပြေးရေးအစီအစဉ်တွေကိုအလဲကျတင်ဆက်ဖြောပြေးခဲ့ကြပါတယ်။ဒီအာရှပစိဖိတ်ယဉ်ကျေးမှုပွဲတော်ကိုအာရှနိုင်ငံသားတွေအပြင်စိတ်ဝင်စားကြတဲ့ဒေသခံအမေရိကန်တွေလည်းအများအပြားတက်ရောက်အားပေးပြီးအစားအသောက်တွေကိုဝယ်ဆားခဲ့ကြတာတွေ့ရပါတယ်။မြန်မာအဖွဲ့ကတော့အခုနှစ်တက်တာအောင်လာမယ့်နှစ်တွေမှာပါဝင်ဆင်နွှဲသွားကြဖို့အခုကတည်းကအတင်းထားကြပြီဖြစ်ပါတယ်ခင်ဗျာ